နိုင်ငံတကာစစ်လက်နက်ရောင်းချမှုတွေတိုးမြင့်ပြီးကိုပိုင်စစ်တပ်ကိုခေတ်မီတိုးတက်အောင်လုပ်နေတဲ့တရုတ်နိုင်ငံရဲ့ဒီလက်နက်တင်ပို့ရောင်းချမှုတွေဟာပြီးခဲ့တဲ့2024ခုနှစ်အတွင်းမှာတော့တိတိတသာကျဆင်းခဲ့တယ်လို့ ยูเครนရဲ့ဂါဇာစစ်ပွဲတွေကြောင့်နိုင်ငံတကာလက်နက်တင်ပို့ရောင်းချမှုတွေတိတိတသာတိုးလာခဲ့ပြီးကာကွယ်ရေးပစ္စည်းထုတ်လုပ်တဲ့ကမ္ဘာအကြီးဆုံးကုမ္ပဏီကြီးတရားရဲ့ဝင်ငွေဟာပြီးခဲ့တဲ့ဒီ2023ခုနှစ်အတွင်းမှာဒေါ်လာ632ဘီလီယံရာခိုင်နှုန်းအဖြစ်ကတော့၄ဒသမ၂ရာခိုင်နှုန်းအထိတိုးလာခဲ့တယ်လို့ဒီသတင်းပတ်ထဲမှာထုတ်ပြန်တဲ့စစ်ပွဲရဲ့အစဉ်ကစားမှာဖော်ပြထားပါတယ ခုနှစ်ရာခိုင်နှုန်းသာရှိတဲ့အကြောင်းနဲ့ဒါဟာ2019ခုနှစ်နောက်ပိုင်းမှာအနည်းဆုံးပမာဏလို့လည်းဆိုပါရယ်အမေရိကန်ပြည်ထောင်စုကတော့ကမ္ဘာပေါ်မှာလက်နက်တင်ပို့ရောင်းချမှုအများဆုံးနိုင်ငံဖြစ်ပြီးဒီလက်နက်ထုတ်လုပ်တဲ့ထိပ်တန်းကုမ္ပဏီကြီးတရာထဲမှာအမေရိကန်ကုမ္ပဏီက40ခုပါဝင်တယ်လို့ပြီးခဲ့တဲ့နှစ်အတွင်းဝင်ငွေဒေါ်လာ319ဘီလီယံရှိခဲ့ပါရယ်ဒီလိုကုမ္ပဏီတရာထဲမှာတရုတ်ကုမ္ပဏီကတော့၉ခုသာပါဝင်ပြီးတော့လက်နဲ့ရောင်းချလို့ရတဲ့ဝင်ငွေကဒေါ်လာ103ဘီလီယံရှိတဲ့အကြောင်းသုတေသနအချက်အလက်တွေကဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံတကာကာကွယ်ရေးပစ္စည်းပြပွဲတွေမှာတရုတ်ကုမ္ပဏီတွေပါဝင်ခဲ့ပြီးတော့နိုင်ငံတကာဈေးကွက်ချဲ့ထွေဖို့အတွက်အင်တိုက်အားတိုက်ကြိုးပမ်းတာတွေလုပ်ခဲ့တဲ့တိုက်အောင်တရုတ်လက်နက်ပစ္စည်းတွေရောင်းအားကျဆင်းခဲ့တာဖြစ်ပါတယ်ရှင်။